ရခိုင်ရင်းမှာပြည်ပကပြောဆိုလှုပ်ဆောင်မှုတွေကိုအရင်ဒီစေဆိုးရတွေလက်ထက်တုန်းကလို့မြမပြည်ရင်းရေကိုဝင်ရောက်ဆွတ်ဖက်တယ်လို့သဘောမထားပဲပြပြလေလေညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်ဒီဦးကျော်တင်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကိုရင်သွားရောက်ပြီးတော့သတင်းယူနေတဲ့ VOA မြန်မာပိုင်းအယ်ဒီတာကိုသားညုံကတွေ့ဆုံမေးမြန်းချင်းပြောကြားခဲ့တာပါဒီအကြောင်းနဲ့ပတ်သက်လို့ကိုညံဝင်းအောင်ကကိုသားညုံကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
ဒုတိယသမ္မတဦးဆောင်တဲ့မြန်မာကူစလေအဖွဲ့အနေနဲ့ကတော့သူဖြစ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကိုရှင်းလင်းပြောဆိုမှုတွေနောက်နှစ်နိုင်ငံပြည်သားတွေ့ပြီးတော့ရှင်းလင်းပြောဆိုမှုတွေသူတို့ရောက်ရှောက်လုပ်နေတယ်လို့သိရပါတယ်ဟိုတနေ့ကဆိုလို့ရှိရင်လေဗြိတိန်နိုင်ငံကဦးဆောင်ပြီးတော့ခေါ်ယူတဲ့ informal meeting ပေါ့နော်ဒီနိုင်ငံတကာမှာရှိတဲ့မြန်မာအရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့နိုင်ငံတွေနောက်လုံခြုံကောင်စီအဖွဲ့ဝင်တွေပါဝင်တဲ့ဆွေးနွေးပွဲတရသူတို့လုပ်ခဲ့တယ်လို့ပြောပါတယ်အဲ့ဒီဆွေးနွေးပွဲမှာလည်းရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့သူတို့ရှင်းလင်းတင်ပြခဲ့ပါတယ်ဒီကနေ့ဆိုရင်လည်းမြန်မာကူစလေဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကူစလေဖွဲ့တို့ဒီနေ့ညနေပိုင်းမှာနှစ်ဖက်အပြန်အလှန်တီးခြားဆွေးနွေးပွဲသူတို့ရှိတယ်လို့သိရပါတယ်အဓိကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့ပြောနေတဲ့ဒုက္ခတဲ့လေသိန်းကိစ္စနောက်ကနေဇက်ကိစ္စတွေကိုအပြန်အလှန်ဆွေးနွေးဖို့ရှိတယ်လို့သိရပါတယ်အသေးစိတ်တော့မသိရပါဘူးဒါပေမဲ့ခုနကကျွန်တော်ပြောသွားလို့ပါပဲမြန်မာကူစလေဖွဲ့အနေနဲ့ကတော့အထူးဖြစ်ရခိုင်ခြေနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေကိုသူတို့တွေ့ဆုံပြောဆိုနေတယ်အဓိကတော့နိုင်ငံတကာမှာဖြစ်ပေါ်နေတဲ့သတင်းတွေပေါ့နော်အားအရင်းနဲ့ပတ်သက်လို့တကယ်တမ်းမှန်ကန်မှုမရှိဘူးဆိုတဲ့ဟာမျိုးသူတို့ဘက်ကဖြည့်ရှင်းပြောဆိုနေတယ်ဆိုတာကိုဒုတိယဒီနိုင်ငံကြီးဝန်ကြီးဦးကျော်တင်းကနေပြီးတော့ပြောပါတယ်
အဲ့တော့ကုလသမဂ္ဂမှာအမေရိကန်ကဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီပေါ့ဒေါ်လာ32တန်းပေးသွားမယ်လို့သူတို့ကတိပေးခဲ့တယ်ပေါ့လေဒါအပြင်ကိုတခြားနိုင်ငံခေါင်းဆောင်တွေကြည့်လိုက်ရင်လည်းဒီမြန်မာပြည်အကြောင်းဒီရခိုင်ကိစ္စတွေကိုဝေဖန်ဆွေးနွေးကြတာလေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီလိုနိုင်ငံတကာရဲ့ပြောဆိုဝေဖန်မှုတွေပေါ်မှာမြန်မာကိုယ်စားလှယ်ဘက်ကပေါ့မြန်မာနိုင်ငံဘက်ကဘယ်လိုသဘောထားတွေရှိတယ်တွေ့ရပါလဲ
ဒီအရာနဲ့ပတ်သက်လို့ပထမဆုံးတစ်ချက်ကတော့ဒီအမေရိကန်ဆိုးရရဲ့ရည်တည်ချက်ပေါ်အရာနဲ့ပတ်သက်လို့ကျွန်တော်ဒုတိယနိုင်ငံခြားရေးဦးကြီးကိုမေးကြည့်ပါတယ်သူတို့ကပြောတာတော့ဘာပြောဒီလူသားချင်းစာနာမှုအကူအညီ32တန်းဒီရွန်ဂျာဒုက္ခသည်တွေကိုပေးမယ်ဆိုတဲ့အခြေအနေပေါ့နော်ဒီအခြေအနေနဲ့ဒီဒုက္ခသည်တွေကိုကူညီမယ်ဆိုတဲ့အခြေအနေကိုသူတို့ကြိုးဆိုတယ်လို့ပြောပါတယ်ဒါပေမဲ့လည်းတစ်ဖက်မှာဒီအပြိပခါကြောင့်မလို့စက်တဲကြောင့်မလို့ဒုက္ခဖြစ်ခဲ့ကြတဲ့ဒီနှစ်ဖက်လုံးကိုမျက်မျှတတနဲ့အကူအညီတွေပေးနိုင်ဖို့သူတို့ဘက်ကလိုလားတယ်လို့ပြောပါတယ်။ဘယ်မှာနိုင်ငံထဲမှာရှိနေတဲ့ဒီတိုင်းသားဒုက္ခသည်တွေကိုလည်းမြတ်မြတ်တရပေးနိုင်ဖို့လိုမယ်လို့သူတို့ကထောက်ပြပါတယ်။အဲတခုထူးခြားတာကဒီနိုင်ငံတကာကပြောဆိုဝေဖန်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုတိယနိုင်ငံရေးဝန်ကြီးဦးကျော်တင်နဲ့စကားပြောပြတဲ့အခါမှာဟိုးအရှင်ရှင်သူကလက်ထက်ကလိုမျိုးသဘောထားမျိုးတော့မဟုတ်ပါဘူး။သူတို့နည်းနည်းပြောင်းသွားတာတွေ့ရပါတယ်။သူကိုယ်တိုင်လည်းပြောပါတယ်မြန်မာနိုင်ငံပြည်တွင်းဝင်ဆွတ်ဖက်သူဖြစ်နေလား။ဒါနဲ့ပတ်သက်ပြီးသူတို့ကအဲ့လိုအဲ့၃နှုန်းကိုရှောင်ပြီးသုံးပါတယ်။ပြည်တွင်းဆွတ်ဖက်တဲ့ဆိုတဲ့ဟာမျိုးခုနောက်ပိုင်းသူကလက်အစ်စ်လက်ထက်မှာကျွန်တော်မသုံးပါဘူးတဲ့။ဘာပဲပြောသူတို့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုသူတို့နားလေတယ်ဒါကိုပူပေါင်းဆောင်ရွက်ပါဆိုပြီးဖိတ်ခေါ်တယ်။အဲ့တော့ဒီအချင်းတွေကိုသူတို့ပေါ်ပါနန်းနန်းနဲ့တန်တမန်ကြီးလမ်းရဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျ
။ဒီနေရာမှာပေါ့လေတနေ့တုန်းကဆိုလို့ရှိရင်စစ်တွေမှာ ICRC ရဲ့ဒီကုညီကိစေးပစ္စည်းတင်တဲ့ဆက်လီတစင်းကိုမြို့ကန်တွေကနေပြီးတော့ဝိုင်းတားတာမျိုးမငြိမ်မသက်ဖြစ်တာမျိုးတွေဒီဖြစ်ခဲ့ပါတယ်။အဲ့တော့ဒီရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အဖွဲ့အစည်းရဲ့ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုမြန်မာအစိုးရကနေဘယ်လိုကူညီဆောင်ရွက်သွားမယ်ဆိုတာကိုပြောပြပါပ
ါဟုတ်ကဲ့ဟုတ်ပါတယ်မြန်မာဆွေရဘက်ကပြောနေတာကတော့အကူအညီတွေကိုမြန်မာနိုင်ငံနဲ့ပြည်တဲ့နေရာမှာမြန်မာဆွေရအနေနဲ့သူတို့အဆွေရကဥဆောင်ပြီးတော့ချက်ချင်းကြီးလှူရှာမှုပေါ့နော်အထူးဖြစ်တော့ ICRC ကိုသူတို့ပြောတာကနိုင်ငံရေးရဘယ်မရှိတဲ့ကဲကိုကြားနေနိုင်တဲ့အဖွဲ့အစည်းတရားလို့သူတို့မြင်တယ်ဒီအတွက်ကြောင့်မို့လို့လေ ICRC ကိုရွေးချယ်ပြီးတော့နှစ်ဖက်လုံးကိုမြန်မာတရားပေးဖို့အတွက်လုပ်တယ်လို့ပြောပါတယ်ဒါပေမဲ့ကျွန်တော်ခုနကကိုညာဝင်းအောင်မေးခဲ့သူပဲမနေ့ကဖြစ်တဲ့ပြဿနာအခြေအနေမျိုးဖြစ်တဲ့ကကြတော့အကူအညီပေးမှုတွေကိုထိခိုက်နိုင်မှုမရှိဘူးလားမေးပါတယ်အဲ့တော့သူအဲ့ဒါလည်းပြန်ဖြေပါတယ်သူကတော့ပြောတာကသူတို့မှာစက်တဲတော်များရှိပါတယ်ဒေသခံတွေရဲ့နားလည်မှုလွဲနေတဲ့အခြေအနေတွေပေါ့နော်အဲ့တော့ဒီအခြေအနေတွေကိုသူတို့အတတ်နိုင်ဆုံးဖြေရှင်းနေပါတယ်ခုနကပြောလို့မနေ့ကလိုမျိုးပြဿနာမျိုးဆိုလို့ရှိရင်လေတရားဥပဒေစိုးမိုးရေးဆိုတဲ့ဘောင်တွေကနေပြီးတော့သူတို့ဖြေရှင်းသွားမယ်လို့ပြောပါတယ်တစ်ဖက်မှာဒီအခက်ခဲတွေဒီစက်တဲတွေရှိနေပေမဲ့လည်းအဓိကဒေသပြည်မှာအကူအညီတွေပေးဖို့ပေါ့သူတို့အနေနဲ့ကြော်လွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလေဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောသွားပါရခင်ဗျာ
ကိုသားညုံဦးပါရှင်